ရရှိမှာခဏတာလီဘန်စစ်သွေးကြွရည်နဲ့ကိုရီးယားအစိုးရရရှိတွေဟာအာဖဂန်နစ္စတန်မှာတလားကြော်ကြာဖမ်းဆီးထားခံရတဲ့ကိုရီးယားတစ္ဆကံ19လို့လွတ်မြောက်ရေးအတွက်သဘောတူညီမှုရခဲ့ပြီလို့ပြောပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အစ္စရယ်မှာဘက်မျိုးကနေပြီးတော့ဗျွေသိန်းတောက်ဘက်ဂျမင်ဆင်ဘလိုများသတင်းပေးပို့ထားလဲဆိုတာပြောပြပါအောင်တော်လှန်ရတယ်ခင်ဗျဟု
တ်ကဲ့ဦးတန်းညူကြီးဒါကတော့ထိတန်းသတင်းပါပဲတောင်ကိုရီးယားသမ္မတပြောခွင့်ရပုဂ္ဂိုလ်ချုံခုံဆွန်းကသူ့ဆိုရအနေနဲ့တရားခံတွေလွတ်မြောက်ရေးအတွက်တာလီဘန်တို့တောင်းဆိုတဲ့အချက်အချို့ကိုသဘောတူခဲ့တယ်လို့အခုလိုအတည်ပြုပြောကြားခဲ့ပါတယ်
한국군을 연내 철군하고 아프간 선교 중지를 조건으로 피랍자
이치송 코리아 바다스가 네 ပြောသွားတာကတော့ဒီနှစ်ကုန်မှာစီစဉ်ထားတဲ့အတိုင်းအာဖဂန်နစ္စတန်မှာစီလွတ်ချထားတဲ့တောင်ကိုရီးယားစစ်သား200ကိုပြန်ရုပ်သိမ်းပေးဖို့သူ့အစိုးရကသဘောတူခဲ့တယ်လို့သက်သနာပြုလုပ်ငန်းတွေကိုလည်းဆိုင်းငံ့ဖို့သဘောတူခဲ့တယ်ဆိုတာပါပဲအဲ့ဒီသဘောတူညီမှုကိုအင်္ဂါနေ့ကတာလီဘန်စစ်သည်ကြွားတွေနဲ့ဂါစနီမှာမျက်နှာချင်းဆိုင်တွေ့ဆုံစဉ်အတွင်းရရှိခဲ့တာလည်းဖြစ်ပါတယ်အဲ့ဒီတွေ့ဆုံပွဲကိုနိုင်ငံတကာချစ်ချီနီကညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့လည်းသိရပါတယ်။ဇူလိုင်လ19ရက်နေ့ကဂါဇနီကီယိုင်မှာတောင်ကိုရီးယားခရီးယံလူအပီ23ဦးကိုတာလီဘန်သဘုံတွေကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။တရားခံ2ဦးအသက်ခံခဲ့ရပြီးတခြားအမျိုးသမီးတရားခံ2ဦးတို့ကိုတော့စောစောပိုင်းကဆွေးနွေးပွဲတွေတွင်ပြန်လွှတ်ပေးခဲ့ပါတယ်။ခုလိုသဘောတူညီမှုရရှိလိုက်တာဟာတာလီဘန်တို့ဘက်ကတည်တည်သားကြီးအလျှော့အတင်းလုပ်ပေးလိုက်ပုံပေါ်ပါတယ်။ဒါကြောင့်လေဆိုတော့စောစောပိုင်းကသူတို့ကတာလီဘန်အကျဉ်းသားအလုံးပြန်လွှတ်ပေးရမယ်လို့တောင်းဆိုခဲ့လို့ပဲဖြစ်ပါတယ်။ဒါပေမဲ့အာဖဂန်အစိုးရကတော့ဘယ်လို့မှဒါကိုမလိုက်ရောနိုင်ဘူးလို့ပြောခဲ့ပြီးဖြစ်ပါတယ်။ပြည်내ဥချုပ်ရေးမှူးမရဂျူဒန်ပတ်တန်ကတော့ဒီကနေ့စစ်ဆန်ညှိနှိုင်းမှုတွေမှာအာဖဂန်အစိုးရမပါဝင်တဲ့အပြင်စစ်သည်ချွတ်တွေကိုလည်းသူတို့ဘက်ကဘယ်လို့မှလိုက်ရောယူမှုမပြုနိုင်ဘူးလို့ပြောခဲ့ပါတယ်။
There is no and there will not be any kind of ceasefire between the Afghan government
အာဖဂန်စစ်ရဲ့ဂျန်ဖေတာလီဘန်အုပ်စုကြားအပြစ်ခရက်ဆဲခဲ့တဲ့သဘောတူညီမှုရှိလဲမရှိပါဘူးလို့ပါတင်ကပြောသွားတာဖြစ်ပါတယ်။ဆိုမျိုးတော့မှာတော့ပြောခွင့်ရပုဂ္ဂိုလ်ချုပ်ကတောင်ကိုရီးယားတရားခံတွေတကယ်ပြန်လွတ်လာဖို့အချိန်ကြာနိုင်သေးတယ်လို့ပြောပါတယ်။အ мян ဆုံးဌာနေပြောင်းနိုင်ရေးအတွက်တော့အတက်နိုင်ဆုံးသူ့အစိုးရကကြိုးစားနေတယ်လို့လည်းပြောပါတယ်ဦးတန်းညူ